ဖွဲ့စည်းပုံပြင်ဆင်ရေးနဲ့ပတ်သက်ပြီး NLD ပါတီနဲ့တက်မတော်ကြားမှာအမြင်ချင်းမတူတာတွေရှိနေသေးတဲ့အတွက်နှိကတ်တဲ့ဆက်ဆံရေးအဆင့်မရောက်သေးဘူးလို့ဒီကနေ့ NLD ပါတီရဲ့ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကပြောဆိုလိုက်ပါတယ်။ဂျာမနီနိုင်ငံဘာလင်မြို့တော်မှာရှိတဲ့အထင်ကရတက္ကသိုလ်တစ်ခုမှာမြန်မာမိသားစုတွေနဲ့တွေ့ဆုံချိန်မှာအဲ့ဒီလိုပြောဆိုခဲ့တာပါ။ဒါအပြင်မြန်မာပြည်သူတွေအတွက်ရေးတကြီးလိုအပ်နေတဲ့အသက်မွေးဝမ်းကြောင်းပညာရပ်နဲ့ပတ်သက်လို့လည်းဂျာမနီကိုရောက်ရှိချင်းသူဆွေးနွေးခဲ့တဲ့အကြောင်းမြန်မာမိသားစုတွေကိုပြောဆိုခဲ့ပါတယ်။အပြည့်အစုံကတော့မနန္နာချမ်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
ဂျာမနီနိုင်ငံမှာ၄ရက်ကြာခီးရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ဟာတနင်္ဂနွေနေ့ကဂျာမနီနိုင်ငံဘာလင်မြို့တော်မှာရှိတဲ့ Free University of Berlin တက္ကသိုလ်မှာမြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့တာပါ။အဲဒီလိုတွေ့ဆုံချိန်ဒေါအောင်ဆန်းစုကြည်ကလက်ရှိမြန်မာနိုင်ငံမှာအရေးတကြီးပြင်ဆင်ဖို့လိုအပ်နေတဲ့ဖွဲ့စည်းပုံကိစ္စနဲ့ NLD ပါတီနဲ့တက်မတော်ကြဆက်ဆံရေးအခြေအနေတွေကိုအဓိကရှင်းပြသွားခဲ့တယ်လို့ဒီတွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ကိုမင်းစရာကပြောပြပါတယ်။
သူကမနေ့ကဒီပါလင်မြို့မှာလုပ်သွားတဲ့ press conference ကိုမှာဒီနောက်ကြောက်ပါသူ့ကိုမီးတယ်ပေါ့တက်မတော်နဲ့ NLD နဲ့ဆက်ဆံရေးကလွန်မဲ့နီးကပ်နေတဲ့ပေါ့နော်အရန်ကိုပဲတွဲတွဲပူးပေါင်းဆောင်ရွက်နေရဲဆိုတာမျိုးသုံးသပ်ပြီးတော့မီးသွားတယ်တဲ့အဲ့လိုမျိုးသာဖြစ်မယ်ဆိုရင်တိတ်ကောင်းမှာပဲလို့ဖြေတယ်ခင်ဗျာဒါဥပြချင်းအချင်းအဲ့လိုခြေနေမျိုးမရောက်သေးဘူးဆိုတော့သူပြောပြသွားတာပါပဲဘာကြောင့်လဲဆိုတော့သူတို့ခု NLD ကနေပြီးတော့အစွမ်းကုန်ကြိုးစားပြီးဆောင်ရွက်နေတဲ့2008ဖွဲ့စည်းပုံချိန်ကဥပဒေပြင်ဆင်ရေးဆိုတဲ့ကိစ္စပေါ့နော်။ဒါတော့လက်တလောမှာနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကိုချုပ်ကြီးမင်းအောင်လှိုင်တို့တယောက်ကအကြခင်တော့မှာပဲမိန့်ခွန်းတွေထဲမှာထည့်ပြီးတော့ပြောသွားတဲ့သဘောတရားရဆိုရင်တော့ဖွဲ့စည်းပုံချိန်ကဥပဒေပြင်ဆင်ရေးကိုမလိုလားဘူးလို့သူယုံကြည်တယ်။သူတို့သူယူဆတယ်လို့ပြောပါတယ်ခင်ဗျာ။ဒါတို့ကြီးကြီးအဖြစ်တော့ NLD ကစူးစမ်းနေဒီဖွဲ့စည်းပုံပြင်ဆင်ရေးနဲ့သူတို့မိန့်ခွန်းတွေထဲမှာပါသွားတဲ့မပြင်းချင်တဲ့သဘောတရားနဲ့ကိုတွေ့တိုက်ကြည့်လို့ရှိရင်ကိုပဲဒါသူသူနှစ်ပါးနီးကကနဲ့ပူပေါင်းလို့ဆောင်နေဆိုတော့တရားအခြေအနေတခုတော့မရောက်သေးဘူးဆိုရက်အဲ့ဒီတော့ပါပဲခင်ဗျာတပြောတော့တာ
ပညာရေးနဲ့ပတ်သက်လို့လဲမြန်မာနိုင်ငံမှာလောလောဆယ်အစ်စ်မြင့်ပညာရေးထက်မြန်မာလူမှုအရေးပေါ်လိုအပ်နေတာဟာအသက်မွေးဝမ်းကြောင်းဆိုင်ရာပညာရဲ့ဖြစ်တယ်လို့လဲဒေါအောင်ဆန်းစုကြည်ကပြောဆိုသွားခဲ့တယ်လို့ဆိုပါတယ်ဒီကိစ္စကိုလဲသူ့ရဲ့ဂျာမနီနိုင်ငံခီးစဉ်အတွင်းမှာဆွေးနွေးခဲ့တဲ့အကြောင်းမြန်မာမိသားစုတွေကိုဒေါအောင်ဆန်းစုကြည်ကပြောပြခဲ့တယ်လို့ကိုမင်းစရာကပြောပါတယ်တနင်္ဂနွေနေ့က Free University of Berlin တက္ကသိုလ်မှာလုပ်ခဲ့တဲ့ဒီတွေ့ဆုံပွဲကိုလူအယောက်300ကျော်တက်ရောက်ခဲ့တာပါဒီတက္ကသိုလ်ဟာဂျာမနီနိုင်ငံရဲ့သမိုင်းမှာအစဉ်အလာရှိတဲ့တက္ကသိုလ်ဖြစ်ပြီးဒီတက္ကသိုလ်ကိုကျောင်းသူကျောင်းသားတွေနဲ့တက္ကသိုလ်ဆရာတွေကဘယ်သူ့အမိန့်နဲ့အကူအညီမှမပါဘဲတိစောက်ခဲ့ကြတာဖြစ်တဲ့အတွက်အခုလိုဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုဒီတက္ကသိုလ်မျိုးမှာတွေ့ခွင့်ရတာဂုဏ်ယူမိတယ်လို့လည်းပြောပါတယ်ဒါ့အပြင်ဒေါအောင်ဆန်းစုကြည်ရဲ့ကြည်ပခီးစဉ်တိုင်းမှာအခုလိုမြန်မာမိသားစုတွေနဲ့တွေ့ဆုံခြင်းလက်ရှိမြန်မာနိုင်ငံရဲ့အခြေအနေ NLD ပါတီရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ရှင်းပြလေးရှိတဲ့အပေါ်ကိုမင်းစရာကသူ့အမြင်နဲ့ပတ်သက်လို့အခုလိုပြောပါဗျ။အ
ဲ့နေရာမှာတော့ကျွန်တော်တို့မြင်တာကတော့လူထုခေါင်းဆောင်ဆိုတာလူထုနဲ့ကင်းကွာနေလို့မရပါဘူး။လူထုခေါင်းဆောင်ဆိုတာနိုင်ငံအပြင်ရောက်နေကိုယ့်နိုင်ငံအပေါ်လူထုနဲ့လည်းအငြင်းအထိတွေ့နေဖို့လိုပါတယ်။ဒါလုံးတင်လုံးထိုက်တယ်မှန်ကန်တဲ့လုပ်ရတဲ့ခုလို့လည်းကျွန်တော်ယုံကြည်ရခင်ဗျာ။ဒါကြောင့်လဲတက္ကသိုလ်တက္ကပါလုံးမှာရှိရပါမှာရအဲ့တိုင်ငံကိုထောင်းဆန်းစုကြည်ရောက်လာရင်အမြဲပဲတွေ့ဆုံွက်တကူကိုဖြစ်အောင်ကြိုးစားစဉ်းစားရပါမယ်။နောက်တစ်ခါမှာသူ့အနေနဲ့ကဘာလဲဆိုတော့လူလူကိုရှင်းပြတယ်သိအောင်သူပြောပြတယ်ဒီလူတွေပြောတဲ့စကားတွေအကုန်လုံးနဲ့သူပြန်နာထောင်တယ်အဲ့ဒီနေရာချင်းသူလည်းပဲသင်ယူတယ်လို့ကျွန်တော်တို့လည်းမြင်ပါတယ်ကျွန်တော်လည်းသူ့စီကနေပြီးတော့သင်ယူလိုက်ရတယ်လို့လည်းကျွန်တော်ခံစားရတယ်ခင်ဗျာဒါကတော့ကောင်းဆောင်ဆိုတာလူလူကိုဥဆောင်ရတယ်သင်ကြားပြသရတယ်ဆိုတော့တောင်းရှိကိုရှိပါတယ်ခင်ဗျာပြည်တွင်းထဲမှာလည်းကျွန်တော်တို့မြင်တာအဲ့လိုပါပဲခင်ဗျာသူတခြားအမတန်ကိုခေါင်းပြားရဲ့နေရာကြီးထိလဲသွားတာပဲပြည်သူတွေနီးကပ်တွေ့တယ်ပြည်သူတွေပြောရတယ်အမြင်နားထောင်တယ်ပြည်သူတွေနဲ့ဆွေးနွေးတယ်မျိုးကွန်ကြီးပြန်ဟန်နေကြတယ်အဲ့လိုမျိုးတွေသူလုပ်ခဲ့လို့မဟုတ်လို့လေဒီနေ့အထိဒေါအောင်ဆန်းစုကြည်ရဲ့လောက်ရတဲ့အကုံတော့အချိန်နဲ့အချိန်ခါရမှာတော့အမှားကြီးမရှိသေးဘူးလို့ကျွန်တော်အဲ့လိုပဲယုံကြည်ပါတယ်ခင်ဗျာ
တနာကြီးကြော်ကြာမြန်မာမိသားစုတွေနဲ့တွေ့ဆုံအပြီးမှာတော့ဒေါအောင်ဆန်းစုကြည်ဟာဂျာမနီနိုင်ငံကအသက်မွေးဝမ်းကြောင်းပညာသင်ကြားရေးအကြောင်းကိုလည်းတွားရောက်လေ့လာခဲ့ပါတယ်။ဧပြီလ14ရက်တနင်္လာနေ့မှာတော့သူ့ရဲ့၄ရက်ကြာဂျာမနီနိုင်ငံခီးစဉ်ကိုအဆုံးသတ်ပြီးပြင်သစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ရှင်။